ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပေါ်ရာစီးပွားရေးနဲ့ပတ်သက်ပြီးသတင်းမှားတွေထုတ်လွှင့်တဲ့စစ်စီရေးတရက်တရုတ်နိုင်ငံကလှုပ်ဆောင်နေတဲ့အပေါ် G7 နိုင်ငံတွေကတသဘောတည်းရှိကြတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေကပြောပါတယ်။ကမ္ဘာစစ်မှုဖွံ့ဖြိုးပြီးနိုင်ငံခုနှစ်နိုင်ငံအုပ်စု G7 နိုင်ငံတွေရဲ့နိုင်ငံရဲ့ဝန်ကြီးတွေအကြားဗိုလ်ဒိုနီကတယ်လီကွန်ဖရင့်စ်ဆွေးနွေးပွဲမှာအခုလိုဒီဇိတ်ဝါနဲ့ရှိကြောင်းပြသခဲ့တာလို့ဆိုပါတယ်။အမေရိကန်နိုင်ငံပစ္စတာမြို့မှာကျင်းပဖို့ရှိတဲ့အစည်းအဝေးကိုကိုရိုနာဗိုင်းရပ်စ်ပြဿနာကြောင့်အမေရိကန်တို့ဖျက်သိမ်းခဲ့ပြီးအခုလိုတယ်လီကွန်ဖရင့်စ်နဲ့အစည်းအဝေးလုပ်ခဲ့တာပါ။ဝန်ကြီးပုံပြူရဟာသူ့အခေါ်ဝူဟန်ဗိုင်းရပ်စ်လို့ခေါ်တဲ့ဗိုင်းရပ်စ်ပြန့်နှံ့မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံပေါ်ပြင်းပြင်းထန်ထန်ဝေဖန်နေသေးပါ။တကယ်ဖြစ်နေတာတွေကလည်းလမ်းလွဲပြဖို့တည်မားတွေကိုတူကွန်မစ်ပါတီကထုတ်လွှင့်နေတာဒီမတဲ့အစည်းအဝေးမှာပါဝင်ခဲ့တဲ့နိုင်ငံတွေအားလုံးနေသိမြင်နေကြတယ်လို့လည်းသူကပြောပါတယ်။ဒီဗိုင်းရပ်စ်ပြန့်နှံ့မှုရဲ့နောက်ကွယ်မှာအမေရိကန်ပြည်ထောင်စုရှိနေတယ်ဆိုပြီးလူမှုမီဒီယာတွေကတစင်တည်မားတွေထုတ်လွှင့်နေတာကိုတူကွန်မစ်ပါတီကဆက်လက်လှုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ်။ G7 အုပ်စုနိုင်ငံကြီးဝန်ကြီးတွေရဲ့အစည်းအဝေးကိုအမေရိကန်နဲ့တရုတ်နိုင်ငံစလုံးပါဝင်တဲ့ G20 ကောင်ဆောင်တွေရဲ့ထိပ်သီးအစည်းအဝေးမလုပ်ခင်တည်းရဲ့အလိုမှာလုပ်ခဲ့တာပါ။